ိုယ်စလဲတော်ကြီးများခင်ဗျာစိတ်ထိန်ကြပါကိုယ်စလဲတော်ကြီးများခင်ဗျာစိတ်ထိန်ကြပါဆိုတဲ့အပန်းအစည်းအဝေးကမ်းထဲမှာထွက်ပေါ်နေပါတယ်တရုတ်ကိုယ်စလဲတော်ကြီးကအော်နေရတာပါအာဆီယံကိုယ်စလဲတော်ကြီးတွေနဲ့တရုတ်အိန္ဒိယကိုယ်စလဲတော်တွေဟာတစအရေးကြီးလာတဲ့မြမအရေးကိစ္စကိုနှစ်ဖူးတိုက်ဒူးတိုက်ဆွေးနွေးနေကြချင်းထခြားကုန်ကြလို့တရုတ်ကိုယ်စားလှယ်တော်ကြီးကအခုလိုထိန်းနေရတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့ပြဿနာတွေဟာပထမတော့သူတို့အိမ်ွေးပြဿနာဆိုပြီးတော့မျက်နှာလွှဲခဲပစ်ထားရကနေဒေတာတွင်းအထိတဖြည်းဖြည်းရိုက်ခတ်လာတဲ့အတွက်မဖြစ်တော့ဘူးဆိုပြီးတော့နှစ်ဖူးတိုက်ဒူးတိုက်ဆွေးနွေးပွဲကိုစရတာပါမြန်မာကတော့သူအစည်းအဝေးမတက်ရရင်သူ့အကြောင်းမပြောဖို့ကန့်ကွက်ထားပါတယ်ပထမတော့မြန်မာနိုင်ငံအပေါ်ကနိုင်ငံတကာရဲ့ဖိအားတွေရော့ကျလာစေဖို့အတွက်အာဆီယံကသူတို့လုပ်မယ်ဆိုပြီးတော့ဂျားကနေဝင်ပြီးတော့စီးဆက်ညှိနှိုင်းပေးတာပါဖန်ဆီးထားတဲ့သူတွေကိုလွှတ်ပေးရမယ်တွဲဆုံဆွေးနွေးပွဲတွေလုပ်ရမယ်ဆိုပြီးတော့သဘောတူညီချက်တွေတူထားပြီးတော့မှနောက်ပိုင်းမှာငါအကြောင်းနဲ့ငါလေးဆိုပြီးတော့မြန်မာဘက်ကဘာမှမလိုက်နာတော့ပါဘူးသူ့ဘာသာသူမလိုက်နာတာခဏထားမင်းတို့ပဲဖြစ်အောင်လုပ်ပေးမယ်ဆိုအခုတော့ငါနိုင်ငံသားတွေအသက်ခံရပြီဆိုပြီးတော့အိန္ဒိယကိုယ်စားလှယ်တော်ကကမ္ဘောဒီးယားကိုယ်စားလှယ်တော်ကိုထဆော်တာကစတာပါပဲအဲဒီကနေမလေးရှားကိုယ်စားလှယ်တို့စင်ကာပူကိုယ်စားလှယ်တို့အင်ဒိုနီးရှားကိုယ်စားလှယ်တို့ကလည်းမင်းမဲလေကြီးလေကျဲပြောပြီးလုံးနေတာဘာမှဖြစ်မလာတဲ့အပြင်အခုပိုဆိုးကုန်ပြီဆိုပြီးစွန်းကြီးဝင်လောင်းရင်ကနေပြီးတော့အစည်းအဝေးမှာပွဲစုကုန်ကြတော့တာပါပဲကမ္ဘောဒီးယားကိုယ်စားလှယ်ကသူ့အဖတရုတ်ကိုယ်စားလှယ်ကိုအကူအညီတောင်းတဲ့မျက်နှာနဲ့ကဲပါယူပါဆိုတော့မှတရုတ်ကိုယ်စားလှယ်ကအခုလိုတားရတာပါထိုင်းနဲ့ဗီယက်နမ်ကတော့မျက်နှာငယ်လေးတွေနဲ့မသိချင်အောင်စောင့်နေကြပါတော့တယ်အဲဒီနောက်မှာတော့ခုနကထူထောင်နေတဲ့အာဆီယံကိုယ်စားလှယ်တွေကအလှည့်ကျဥက္ကဋ္ဌတာဝန်ကျနေတဲ့ကမ္ဘောဒီးယားကိုယ်စားလှယ်ကိုမေးပါတော့တယ်ခမရပဲဆရာကြီးအထာနဲ့မကြခင်မှာသဘောတူညီချက်တွေအကုန်မြန်မာကလုတ်တော့မယ်ဆိုပြီးပြောခဲ့တယ်အခုတွဲဆုံဆွေးနွေးဖို့နေနေတာတာဖန်ထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုတောင်ထောင်နဲ့ပို့ထားပြီဆိုတော့ကမ္ဘောဒီးယားကပြန်ပြောတယ်အိမ်ကိုပြန်ပို့ဖို့ကျွန်တော်လည်းပြောပါသေးတယ်ဗျာတဲ့မရပါဘူးတဲ့လူတွေမလွတ်တဲ့အဖြစ်ထပ်ဖန်းနေတာကဘာလို့မတားနိုင်တယ်လဲဆိုပြီးတော့ထပ်ထောင်းကြတော့ကမ္ဘောဒီးယားကိုယ်စားလှယ်လည်းပေါက်ပြီးတော့ပြန်မေးပါတော့တယ်ဒါဆိုရင်ခမရတို့ကြတော့အာနာသိမ့်လိုက်ကလေးကလူတွေကိုလမ်းပေါ်မှာပြစ်တတ်နေတာတွေတွေ့ရတာနဲ့ဘာလို့အတန်မထွက်ကြတယ်လဲတဲ့ခြေကံဥပဒေကိုဘောင်ကျော်ပြီးအာနာသိမ့်ထတာကိုအစိုးရအဖြစ်ဘာလို့အတိမတ်ပြုတ်ဖို့စ조사နေကြတယ်လဲဆိုတော့ကြံကိုယ်စားလှယ်တွေကမသိကြအောင်ဆောင်နေကြပါတော့တယ်ဒီလူကြီးလည်းပြီးခဲ့တာတွေထားလိုက်ပါတော့ဗျာကျုပ်သွားပြောရင်တော့မရတော့ပါဘူးအခုဆိုရင်သူ့နိုင်ငံသားတွေစစ်ဘေးကနေရရဆက်ဆက်အသက်ခံရမှာလန့်ရကြောက်ရအိမ်တွေမီးရှို့ခံရမှာလန့်ရကြောက်ရတာတွေကကျုပ်တို့အနေနဲ့ကမသိချင်အောင်မကြားချင်အောင်ဆောင်လို့ရသေးတယ်အခုတဖြည်းဖြည်းနဲ့စင်ပြီးတော့ကြီးထွက်လာတဲ့အခါမှာတော့ကျုပ်တို့တရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားတွေထိခိုက်လာမှလန့်နေရပြီအခုဆိုရင်ကျေးနီစီမံကိန်းလည်းမလဲပတ်နိုင်တော့ဘူးရေနံပိုက်လိုင်းထိခိုက်မှလည်းလန့်နေရပါပြီဗျာဒီကြားထဲမှာဗျာ PDF တွေကလက်နက်တွေထုတ်လုပ်လာနိုင်နေပြီတချိန်ကျကျွန်တော်တို့တရုတ်နိုင်ငံနဲ့အပြိုင်လက်နက်ရောင်းချတဲ့နိုင်ငံဖြစ်လာမှကြောက်နေရပြီတာဝါတိုင်းတွေဆောက်ပြီးတော့လက်နက်ထုတ်လို့ရေးမှအထောက်ပံ့ပေးနေတဲ့ VNN နိုင်ငံကိုလည်းကန့်ကွက်ပါတယ်ဆိုပြီးတော့တင်ပြပါတော့တယ် VNN ကလည်းကျုပ်လက်တာဝါတိုင်းတွေကုန်တော့မှမို့အာမခံရော့ကြီးတွေပြန်မရမှလန့်နေရတယ်လို့အရင်ပြုတ်မှကြောက်နေရပါတယ်ဗျာဒါနဲ့တရုတ်ကဆက်ပြောတယ်တကယ်လို့မြန်မာပြည်မှာတော်လှန်ရေးသာနိုင်ဝါရင်ကျုပ်တို့ပြည်သူတွေကလည်းပြန်တော်လှန်ရင်ရတာပဲဟာဆိုပြီးတော့ကျုပ်တို့နိုင်ငံသားတွေအထိတော်လှန်ရေးကူးဆက်လာမှာကိုလန့်ပြီးကြောက်နေရပြီတဲ့အဲ့ဒီချိန်မှာအိန္ဒိယကိုယ်စားလှယ်ရဲ့မှတ်ပလားကွာဆိုတဲ့အတန်ကိုမသိကြအောင်ဆောင်ရင်ထိုင်းကတရုတ်ရဲ့ဆွေးနွေးမှုကိုထောက်ခံပါတော့တယ်အခုဆိုရင်အကိုကြီးညီလေးဆိုပြီးပရက်နဲ့ရက်လုံရင်ကျုပ်တို့နိုင်ငံနဲ့အထိလေးရင်ပြန်နေဝင်တော့ကျုပ်တို့ပြည်သူတွေလည်းလန့်ပြီးတော့ပြေးရတယ်နောက်တစ်ခေါက်ဝင်လာမှာကိုလည်းကြောက်နေရပါပြီတဲ့အခုဆိုမင်းလည်းကြာရပါပဲဆိုပြီးတော့တက်ကြွလှုပ်ရှားသူတွေကလွတ်တော်ကိုခေါ်မေးခိုင်းနေပြီးမြန်မာထိုင်းဟောင်ကောင်နဲ့ထိုင်ဝမ်တက်ကြွလှုပ်ရှားသူတော်လှန်ရေးသမားတွေဟာမဟာမိတ်ဖွဲ့ထားတာလည်းရှိတော့တော်ကြမြန်မာမှာတော်လှန်ရေးနိုင်ရင်ကျုပ်တို့စီပါတော်လှန်ကုန်ကြရင်ဘလို့လုပ်မလဲဆိုပြီးတော့လန့်ပြီးကြောက်နေရပါတယ်တဲ့ကျုပ်တို့ကလည်းအာနာသိမ့်မှအာနာရတာမဟုတ်လားတဲ့ထိုင်းရဲ့ဆွေးနွေးမှုကိုထောက်ခံရင်ကမ္ဘောဒီးယားကလည်းမျက်နှာမကောင်းပါဘူးသူလဲအာနာရှင်ပဲကိုလာအိုကလည်းမျက်နှာပြက်နေပါတော့တယ်ဒီလိုနဲ့လန့်ပြီးကြောက်လာတဲ့အာဆီယံနဲ့တရုတ်ဟာအာနာသိန်းစစ်ကောင်စီစီကိုသူတို့လန့်ပြီးကြောက်နေရတဲ့အကြောင်းစာတစ်စောင်ပေးပို့လိုက်ပါတော့တယ်။အစည်းအဝေးမပြီးခင်မှာပဲကြံစာရောက်လာပါတော့တယ်။မင်းတို့လည်းလန့်ပြီးကြောက်နေရတာပဲ။ငါတို့လည်းဘယ်တော့ဆင်းရမလဲ။ဘယ်တော့အဖမ်းခံရမလဲဆိုပြီးတော့လန့်ပြီးကြောက်နေရတာပဲတဲ့။ဖြစ်လာရင်အတူတူခံရတာပေါ့ကွာတဲ့။အစည်းအဝေးပြီးတရုတ်ကိုယ်စားလှယ်ကြီးသူ့နိုင်ငံသူပြန်ရောက်သွားတဲ့အခါမှာလေစိတ်မှာသတင်းတောက်တွေကဝိုင်းမေးကြပါတော့တယ်ဘာထူးလဲပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ကိုယ်စားလှယ်ကြီးကငါတို့လန့်ပြီးကြောက်နေရတယ်လို့ပဲအာနာသိန်းစစ်ကောင်စီလဲလန့်ကြောက်နေတဲ့လန့်ကြောက်ကောင်စီဖြစ်နေပါပြီတဲ့ အဲ့ဒီနောက်ပိုင်းတရုတ်သတင်းစာတွေရဲ့မျက်နှာဖုံးတွေမှာသတင်းတွေပါလာပါတော့တယ်။လန့်ကြောက်စစ်ကောင်စီလန့်ကြောက်အာဆီယံစကားနားမထောင်နဲ့။